အစိုးရတပ်မတော်နဲ့ရောက်ပိုင်းမှာမိတ်လို့ခေါ်တဲ့လက်နက်ကင်လေးဖွဲ့အပြည့်ရလက်မှတ်ထိုးနိုင်ရေးတခါအချင်းပြန်ပေးလိုက်ရပြန်ပါပြီ။အကြောင်းကတော့အစိုးရတပ်မတော်နဲ့ရောက်ပိုင်းမှာမိတ်လေးဖွဲ့လို့ခေါ်တဲ့တရားရေးကချင်လက်နက်ကင်ဖွဲ့အေးရခိုင်တပ်ဖွဲ့ကုကံတပ်ဖွဲ့နဲ့တောင်ပလောင်တပ်ဖွဲ့တို့စက်တင်ဘာ18ရက်နေ့ကတွေ့ဆုံကြတဲ့ကျိုင်းတုံဆွေးနွေးပွဲမှာသဘောတူညီချက်ခုနှစ်ချက်ရခဲ့တယ်လို့ဆိုပေမဲ့အဲ့ဒီသဘောတူညီချက်တွေဆိုတာဟာဆက်ပြီးဆွေးနွေးမယ်ဆိုတဲ့သဘောလောက်ဖြစ်နေလို့ပါပဲ။နိုင်ငံတကာနိုင်ငံမှာညီညွတ်ရေးလုပ်တော့မယ်ဆိုရင်အရင်ဦးဆုံးဆောင်ရွက်ရတာကနှစ်ဖက်အပြစ်ခတ်ရက်စဲရေးပါ။အပြစ်ခတ်ရက်စဲရေးရပြီဆိုရင်ပြစ်ခတ်တိုက်ခိုက်နေတာမဟုတ်တဲ့အခြေအနေအောက်မှာနှစ်ဖက်တွေ့ဆုံညှိနှိုင်းစကားပြောကြဖို့ပါပဲ။အခုဆိုရင်သမရဟောင်းဦးသိန်းစီအစိုးရလက်ထက်2012ခုနှစ်နောက်ပိုင်းကစတဲ့ညီငယ်ရေးလုပ်ငန်းစဉ်ဟာ2013ခုနှစ်လောက်မှာတိုင်းသာလက်နက်ကန်နေနဲ့အပြစ်ခတ်ရစဲပြီး2015ခုနှစ်လောက်အရောက်ဆိုအခြေခံသဘောတူညီချက်တွေရလိမ့်မယ်လို့မျှော်မှန်းပြီးအကောင့်ထည့်ဖော်ခဲ့တာပါ။အခုဆိုရင်ညီငယ်ရေးလုပ်ငန်းစဉ်စတင်ပြီးတာ၈နှစ်ဝန်းကျင်ကြာလာပြီးအထိတိုင်းသာလက်နက်ကန်၄ဖွဲ့နဲ့အပြစ်ခတ်ရစဲရေးမလုပ်နိုင်သေးပါဘူး။ဘာကြောင့်အပြစ်ခတ်ရစဲရေးမလုပ်နိုင်ကြသေးတာလဲ။ဘလို့အခက်ခဲအတားအဆီးတွေကြုံနေရသလဲဆိုတာကုတ္တပတ်လေးလာတင်ပြသွားပါမယ်
။လက်ရှိမြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဘွဲ့နဲ့အပြစ်ရဲ့ရေးကိစ္စမှာအဓိကအတားအဆီးတစ်ဖွဲ့ဖြစ်နေတာကတက်နေတာခြားထားရေးပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြို့နယ်တချို့မှာမဟာမိတ်အဖွဲ့ဝင်အီအီနဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကိုတက်မတော်ဘက်ကတောင်းကျမ်းမှုနှိမ်နင်းတဲ့ဖြစ်စဉ်ရေးဆိုပြီးတိုက်ခိုက်ချိန်မုန်းနေပါတယ်။တကယ်လို့တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့အပြစ်ရကြပြီဆိုရင်ပထမအဆင့်ရောက်တဲ့နေရာကနေပြစ်ခတ်တိုက်ခိုက်မှုရစဲထားရပါလိမ့်မယ်။ဒုတိယဖြေရှင်းရမယ့်ပြဿနာကတော့တက်နေရာခြားထားရေးပါ။တက်မတော်ဘက်ကကင်ဆယ်ထားတာကတော့ရခိုင်အေအေတက်ဖွဲ့ဆိုတာ KIA ကချင်လက်နက်ကောင်ရင်းမြစ်မှာပေါ်ပေါက်လာတာ။ဒါကြောင့်ရခိုင်ပြည်နယ်မှာတော့အခြေချခွင့်မပေးနိုင်ဘူးလို့ပြက်ပြက်သားသားပြောထားပါတယ်။ဒါကိုရခိုင်တပ်ဖွဲ့ကရောသူ့မဟာမိတ်တွေကပါလက်မခံကြပါဘူး။ဒါနဲ့တက်တက်ပြီးတက်မတော်မှာအစ်မြင့်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့အငင်းစားအရာရှိကြီးတယောက်ကတော့အေအေကိုရခိုင်မှာအခြေချဖို့လက်မခံနဲ့တက်မတော်ရဲ့သဘောထားဟာလက်တည်မကျဘူးလို့သုံးသပ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အပြစ်ရဲ့လက်မဲ့ထိုးရင်ပထမအဆင့်မှာဒီအချက်ပါမလာရင်တော့နောက်ပိုင်းခက်ခဲတွေညှိနှိုင်းမှုလောက်ကြရပါလိမ့်မယ်။တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ကြုံနေရတဲ့ဒုတိယအခက်ခဲကတော့အပြည့်ရဲ့စာချုပ်ကိုတဖွဲ့ချင်းစီနဲ့လက်မှတ်ထိုးမလားအားလုံးပေါင်းပြီးလက်မှတ်ထိုးကြမလားဆိုတာပါတက်မတော်ဘက်ကတော့အပြည့်ရဲ့သဘောတူညီချက်ရရင်တဖွဲ့ချင်းစီနဲ့လက်မှတ်ရေးထိုးခြင်းနဲ့လို့ဆိုထားပါတယ်တက်မတော်ဘက်ကစဉ်းစားပုံကလက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့နဲ့မပြေမလည်ဖြစ်ခဲ့ရင်အခြားလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပါပြက်ကမှာမဖြစ်ချင်တဲ့သဘောပါဒါကိုမဟာမိတ်လေးဘွဲ့ကလက်မခံပါဘူး။အပြည့်ရစာချုပ်ကိုစာရွက်တည့်ရဲ့ခဲပေါ်မှာလေးဘွဲ့စလုံးကစွစွစီစီလက်မှတ်ထိုးမယ်ဆိုပြီးရက်ခံထားတာတွေ့ရပါတယ်
။နောက်ထပ်ကြိုးဝဲမဲ့ပြဿနာတစ်ခုကတော့အပြည့်ရခိုင်မာအောင်စောက်ကြည့်ရေးလုပ်ငန်းစဉ်ပါ။မြောက်ပိုင်းလေးဘွဲ့ဘက်ကတော့ဒီလိုစောက်ကြည့်ရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကိုထည့်သွင်းကျင်တယ်လို့အဆိုပြုထားပါတယ်။တမရော်ဘက်ကတော့လောလောဆယ်ဒါကိုမဆွေးနွေးသေးဘူးလို့ပြောထားတယ်လို့အပြည့်ရလုပ်ငန်းစဉ်တွေမှာအင်ဒီဂျင်ဖြစ်စီနိုင်ငံတကာဖြစ်စီဘယ်နိုင်ငံကမှပါဝင်စောက်ချက်ကြီးစုတာမျိုးမလိုလားဘူးလို့ထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။တပ်မတော်အနေနဲ့အရင်တိုင်းသားလက်နက်ကိုင်စေပွဲနဲ့ NCA လက်မှတ်ထိုးစဉ်ကဒီအချက်တွေကိုကြော်လှားခဲ့ပြီးဖြစ်ပေမဲ့အခုလေးဖွဲ့နဲ့ဆွေးနွေးရမှာအဆင်ပြေပါမလားဆိုတာကတော့စောက်ကြည့်ရအောင်ပဲအနေထားပါပဲ။တပ်မတော်လည်းမြောက်ပိုင်းဒီဖွဲ့ကြုံရမယ်နောက်ထပ်အခက်အခဲတစ်ခုကအပြည့်အစာချုပ်မှာထည့်သွင်းမဲ့ NCA စာချုပ်လက်မှတ်ရည်ထိုးကြမဲ့အချိန်ကြီးရပါတမရဘက်ကတော့အပြည့်ရစာချုပ်ထဲမှာလက်မှတ်ထိုးပြီးလို့အချိန်ဘယ်လောက်ကြာရဲ့ဥပမာ2လတန်ပြီး3လတန်ပြီးကြာရဲ့ NCA စာချုပ်လက်မှတ်ရေးထိုးပါမယ်ဆိုတဲ့ကတိကိုမျိုးထည့်သွင်းထားကျင်တာပါဒါပေမဲ့ဒါကိုမြောက်ပိုင်းလေးဖွဲ့ဘက်ကလက်ခံတယ်ပဲပုံမရှိပါဘူ
းလက်ရှိသူတို့စဉ်းစားပုံကတော့အစိုးရတက်မတော်နဲ့နှစ်ဖက်အပြည့်ရစာချုပ်ချုပ်နိုင်ခဲ့ရင်တော့ NCA စာချုပ်မှာပါဝင်ဖို့ကိစ္စကတော့သူတို့ရဲ့မဟာမိတ် SBNCC အဖွဲ့ဝင်ဝမိုင်းလာSSPP ရှမ်းတက်ဖွဲ့ရင်းနဲ့အတူတကွရင်ဆိုင်ဖို့ပြင်ဆင်ထားကြပုံရပါတယ်။ဒါကြောင့်အပြည့်ရဲ့စာချုပ်ထဲမှာ NCA စာချုပ်လက်မှတ်ထိုးရမယ့်အချိန်စရာတိတိကျကျထည့်သွင်းမှာကိုမြောက်ပိုင်းလေးဘွဲ့မလိုလားပါဘူး။ဒီအချက်တွေကိုဆွေးနွေးကြော်လွန်နိုင်တော့အစိုးရတက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်တယ်လို့ညွှန်လင်းရပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့တက်မတော်ရဲ့ရည်တည်ချက်ပါပဲ။တမန်ဟောင်းဦးသိန်းစိန်လက်ထက်တိုင်းနာလက်နက်ကိုင်ကြီးနဲ့အပြည့်ရဲ့လက်မှတ်ထိုးရေးငင်းငယ်လုပ်ငန်းစဉ်အကောင့်ထဲဖော်ရမှာလက်တွေ့ကျတဲ့လိုင်လျောမှုအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်။ငင်းငယ်လုပ်ဖို့စပြီးကန့်လန့်ခြင်းကစတိုင်းနာလက်နက်ကိုင်ကြီးကိုနေသားဆောင်တက်ဒါမှမဟုတ်ပြည်သူစစ်ပဲလုပ်ရမယ်ဆိုတဲ့စကားမျိုးမပြောတော့ပါဘူး။ငင်းငယ်ရဲ့သဘောတူညီချက်မရသေးမီစကြာတိုင်းနာလက်နက်ကိုင်ကြီးကိုသူတို့ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်တပ်ဖွဲ့တရှိခွင့်ခွင့်ပြုပေးထားတဲ့ပြင်ထိချုပ်ထားတဲ့မြေကြီးတွေကိုလည်းအတိအမှတ်ပြုပေးကြပါတယ်။ဒါရင်မကတိုင်းနာတွေဘက်ကတပ်ဖွဲ့ချင်းစီနဲ့စကားမပြောချင်ဘူးစုပေါင်းပြောချင်တယ်ဆိုတော့လေစုဖွဲ့ပြီးပြောခွင့်ဆွေးနွေးခွင့်ပေးဖို့မကလက်နက်ကိုင်ဖွဲ့ရင်းရဲ့ညီလာခံလုပ်တဲ့ကိစ္စမျိုးမှာပါအကူအညီပေးခဲ့ပါတယ်။ဒီအခြေအနေတွေအားလုံးမှာတက်မတော်ဟာအစိုးရနဲ့တသားရင်းရည်တည်ခဲ့တာတွေ့ရပါတယ်
။ဒီလိုနည်းနဲ့နှစ်ဖက်သဘောတူတဲ့ NCA စာချုပ်တစ်ခုရလာပြီမဲ့တကယ်တော့လက်မှတ်ထိုးဖို့ဖြစ်လာတဲ့အခါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်သုံးဖွဲ့ကိုပါဝင်ခွင့်မပေးရကနေငင်းကြဲရေးအကောင့်ထဲပုံမှုအခြေအနေနောက်ဆုတ်သွားခဲ့ရတာဖြစ်ပါတယ်။ဒီအတွက်တက်မတော်အနေနဲ့ငင်းကြဲရေးကိုတကယ်လိုလားတဲ့ဆိုရင်အရေးဆိုလက်ထက်ကရပ်တည်ခဲ့သလိုပြဿနာတွေကိုလက်တွေ့ကြကြရင်ဆိုင်လိုက်လျောတင်တာလိုက်လျောလိုက်လျောဖို့မသိတာတွေအတွက်လဲပြပြသသရက်ခတ်ရင်ဆိုင်လို့ရပါတယ်ဓမ္မသာမြောက်ပိုင်းလေးဖွဲ့နဲ့အပြစ်ခတ်ရက်စင်ကြီးဆိုတဲ့ငင်းကြဲရေးရဲ့အနှိမ့်ဆုံးအဆင့်သဘောတူညီချက်တစ်ခုရနိုင်မှာဖြစ်ကြောင်းပါ